ကမ္ဘာတစ်လောကလူငယ်ကျောင်းသားတွေပတ်ဝန်းရှင်မြိုင်နဲ့ First Global နိုင်ငံတကာ Robot ဆက်ရုပ်ပြိုင်ပွဲမှာအကောင်ဆုံးရှင်ပြိုင်သွားမှာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာကိုစားပြုအသင်းကပြောပါရယ်ဒီနှစ်ဆက်ရုပ်ပြိုင်ပွဲမှာတော့ကမ္ဘာတစ်လောကလူသန်းတဲ့ချီဟာတောက်တုံးရေတန်းမရရှိတဲ့ပြဿနာကိုမိမောင်းထိုးပြတဲ့အနေနဲ့နိုင်ငံကိုစားပြုဆက်ရုပ်အသင်းတွေကပြိုင်ပွဲအတွင်းရေကိုကိုစားပြုတဲ့ဘောလုံးလေးတွေကိုရွေးချယ်ရမှာပါ Washington DC မြို့တော်မှာကျင်းပတဲ့ဒီဆက်ရုပ်ပြိုင်ပွဲအကြောင်းတွားရောက်သတင်းယူခဲ့တဲ့ကွန်အောင်ကတင်ပြထားပါရယ်
First Global Challenge 2019ပထမဆုံးအကြိမ်နိုင်ငံတကာ Robot ဆက်ရုပ်ပြိုင်ပွဲကိုဇူလိုင်လ16ရက်နေ့ညနေပိုင်းမှာစတင်ဖွင့်လှစ်လိုက်ပါတယ်။နိုင်ငံပေါင်း160လောက်ကကျောင်းသားတွေဟာနိုင်ငံအလိုက်ဆက်ရုပ်တီထွင်ပြီးသုံးနိုင်ငံတစ်ဖွဲ့ပူးပေါင်းကတစ်ဖက်အသင်းနဲ့ရှင်ပြိုင်ရမှာပါ။ကမ္ဘာတစ်လောကလူငယ်တွေအနေနဲ့သိပ္ပံ၊ဤပညာ၊ Engineering ၊ Fletcher အစရှိတဲ့ကျွမ်းကျင်မှုတွေကိုအသုံးချပြီးမတူကွဲပြားတဲ့နောက်ခံယဉ်ကျေးမှု၊ဘာသာစကား၊ဒလိထုံးနှံတွေကိုပေါင်းကူးဆက်သွယ်ပေးနိုင်အောင်လဲအခုလိုပြိုင်ပွဲကျင်းပတာဖြစ်ပါတယ်။အသင်းလိုက်ဘယ်လိုရှင်ပြန်ရမလဲဆိုတာကိုမြန်မာနိုင်ငံကိုစားပြုအသင်းခေါင်းဆောင်ကိုဖုံးတီဟာကျော်ကအခုလိုရှင်းပြပါတယ်။
အဲနိုင်ငံ၆နိုင်ငံကဒီ2မိနစ်ခွဲအတွင်းမှာပြန်ရမယ်။အဲ၃နိုင်ငံတစ်ဖွဲ့ပေါ့။ဟိုဘက်၃နိုင်ငံဒီဘက်၃နိုင်ငံဆိုပြီးပြန်ရမှာပေါ့။အဲတော့ပြိုင်ပွဲကအဓိကကတော့ဒီဘောလုံးကောက်ဖို့ပေါ့။ဘောလုံးလေးတွေကတော့2မျိုးခွဲပေးကြတယ်။အပြာရောင်ရယ်အဲလိမ္မော်ရောင်ရယ်။အပြာရောင်အတွက်ကိုတို့ကသတ်မှတ်လို့သတ်မှတ်ပေးကြတယ်။လိမ္မော်တော့တို့ကလေးမှတ်လို့သတ်မှတ်ပေးကြတယ်။အဲ့ဒါတွေကိုအဲ့အပြာရယ်လိမ္မော်တွေကိုတို့ကသတ်မှတ်ထားတဲ့နေရာတွေကိုထားပေးရမှာပေါ့။အဲ2မိနစ်ခွဲအတွင်းမှာဘောလုံးတွေအများဆုံးထားနိုင်တဲ့နိုင်ငံ၃နိုင်ငံကစုစုပေါင်းအမှတ်ရပြီးတော့နိုင်မှာပေါ့။ပြိုင်ပွဲပြီးကန်ဒီမှာနိုင်ငံအားလုံးကဒီဘားတန်းပေါ်မှာခိုတန်းနိုင်ရမယ်မြေပြင်ပေါ်မှာဘာမှမရှိအောင်အဲ့လိုမျိုးဆိုရင်အားလုံးပေါင်းတစ်ဖက်ကိုတင်းတနိုင်ငံကိုအမှတ်20ရမယ်အားလုံးပေါင်းတစ်ဖက်နိုင်ငံဝါတဲ့ဒီအတင်းကအမှတ်60ရမယ်ပေါ့
ပြိုင်ပွဲစီမင်းစီကန်းအရာဆက်ရုပ်ရဲ့ဤပညာပိုင်းမှာပြင်ဆင်မှုတချို့လုပ်ခဲ့ရပေမဲ့ပြိုင်ပွဲဝင်ဖို့အစဉ်သင့်ဖြစ်နေပြီလို့ကိုဖုံးတီဟာကျော်ကပြောပါတယ
်ဆက်ရုပ်ကကောင်းကောင်းနဲ့အလုပ်လုပ်ပါတယ်ကာလီတာဒီပြိုင်ပွဲပြဿနာတွေကြောင့်ခိုင်မှာအမားတွေပါနေပေမဲ့ဟုတ်ဆင်းပြေပါတယ်ကောင်းအောင်လုပ်လို့ပါတယ
်အပြာရောင်ဘောလုံးလေးတွေကိုတန်ရှင်းတဲ့ရေဖြစ်သတ်မှတ်ထားသလိုလိမ္မော်ရောင်ဘောလုံးလေးတွေကိုတော့ညဉ့်ညမ်းရေဖြစ်သတ်မှတ်ပြီးပြိုင်ပွဲဝင်အသင်းတွေကဖန်တီးထားတဲ့ဆက်ရုပ်တွေနဲ့ခွဲထုတ်ပေးရမှာပါကမ္ဘာတစ်လောကလူပေါင်းတန်းတထောင်ကျော်ဟာတောက်သုံးရေတန်းမရတဲ့ပြဿနာကိုမီးမောင်းထိုးပြတဲ့အနေနဲ့အခုလိုပြိုင်ပွဲကျင်းပတာလည်းဖြစ်ပါတယ်အဲ့ဒီတောက်သုံးရေဖူးဖူးလုံးလုံးမရတဲ့သူတွေရဲ့ထက်ဝက်ကျော်ဟာကလေးငယ်တွေပါအခုပြိုင်ပွဲဝင်နေအနေနဲ့အနာဂတ်မှာရေထဲကဓာတုဓာတ်တွေယောဂပုံမွားတွေဖယ်ရှားနိုင်အောင်နောက်စနစ်တကျနဲ့ဆယ်ရီစောက်ပြီးရေသုံးလောင်းအသုံးပြုနိုင်အောင်စရာတွေလုပ်ကင်နိုင်ဖို့တိုက်တွန်းအားပေးတဲ့အနေနဲ့ပြိုင်ပွဲစီစဉ်ကျင်းပတာပါပြိုင်ပွဲဝင်နေအားလုံးအနေနဲ့ကဘာကြီးရင်ဆိုင်ရမယ့်ပြဿနာတွေကိုဟန်ချက်ညီညီဖြေရှင်းနိုင်တဲ့အလေးထားကိုထူထောင်ပေးတဲ့အနေနဲ့အခုလိုပြိုင်ပွဲကျင်းပတာဖြစ်ကြောင်း First Global အဖွဲ့ထူထောင်သူ Dean Kamen ကပြောပါတယ
် Bragging rights
ဒီပြိုင်ပွဲအတွက်အကောင်းဆုံးဆုဆိုတာကတော့အားလုံးတကယ့်ကိုဂုဏ်ယူနိုင်တဲ့အခွင့်အရေးဖြစ်ပါတယ်။တကယ်ဆိုတော့ပြိုင်ပွဲမှာဆေးုပ်တွေထက်ကလေးတွေကပိုပြီးတော့အဓိကကြောက်ရတယ်။ဘယ်ဆေးုပ်ပဲနိုင်နိုင်မှာဒါကရင်းမကြည့်ပါဘူး။ပြိုင်ပွဲမှာအားလုံးနိုင်ရပြီးတော့သူတို့အိမ်ပြန်တဲ့အခါမှာကိုယ့်ကိုယ်ကိုယုံကြည်မှုပြည့်ရှိပြီးတော့တငယ်ချင်းသစ်တွေလည်းရမယ်။ပြီးတော့သူတို့အနေနဲ့သိပ္ပံနဲ့ဤပညာကိုတက်ဝင်ယုံကြည်ပြီးတဲ့နောက်အားလုံးအတွက်သားရွာပြောပွဲကဘာကြီးဖြစ်အောင်လို့အနာဂတ်မှာဖန်တီးနိုင်သူတွေဖြစ်ရမယ်ဆိုတဲ့အတွေးမျိုးပါသွားစေချင်တာပါ။
နိုင်ငံကိုစားပြုအသင်းတွေမှာအဖွဲ့ဝင်တယောက်ကနေ9ယောက်လောက်အထိပါဝင်ကြပါတယ်အစောပိုင်းတုန်းကအမေရိကန်ပြည်ဝင်ခွင့်ဗီဇာညှင်းပယ်ခံရတဲ့အာဖဂန်နစ္စတန်အသင်းလဲနောက်ပိုင်းမှာပြည်ဝင်ခွင့်ရပြီးတော့ပြိုင်ပွဲဝင်နိုင်ခဲ့ပါတယ်မြန်မာနိုင်ငံကိုစားပြုအသင်းအတွက်တော့အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးအစီအစဉ် USA နဲ့ဖန်တီးရအဖွဲ့ကပြိုင်ပွဲဝင်နိုင်ဖို့ကူညီပံ့ပိုးပေးခဲ့ပါတယ်ဤပညာကျွမ်းကျင်ပြီးခွန်ဆိုင်အားစိတ်လုပ်ကင်မဲ့ကျောင်းသားလူငယ်တွေကိုကျောင်းတွေကနေရွေးချယ်ခေါ်ယူခဲ့တာပါပြိုင်ပွဲဝင်နိုင်ဖို့အချိန်တိုတိုအတွင်းမှာအဖွဲ့အစည်းစိတ်ဓာတ်နဲ့အားလုံးတက်ညီလက်ညီလုပ်ခဲ့ကြတယ်လို့မယူဇနာဝင်းကပြောပါတယ
်။ဟုတ်ကဲ့ညီမတို့ဒီအဖွဲ့မှာဆိုရင်အဓိကတင်းကပတိန်တယောက်ရှိတယ်။တင်းကပတိန်ကတော့သူကဟာဝဲပိုင်းနဲ့ဆော့ဝဲပိုင်းကိုအဓိကအယူပြီးလုပ်တယ်။အဲ့ဘယ်တော့ထက်အဲနောက်ထပ်အကြိုက်သုံးရပါတယ်ပေါ့နော်။ဟုတ်တယ်။အဲ့ဘယ်တော့ညီမတို့မင်္ဂလာကျန်တဲ့မင်္ဂလာနေ့ကကြတဲ့ဒီ programming မိုင်းဘက်ကိုညီမတို့ရလောက်ကူရဲပေါ့။ဒါပေမဲ့အကုန်လုံးအဲ့လိုမျိုးအသေးတန်ရင်အဲ့လိုခွဲထားမျိုးမရှိဘူး။ကိုကြိုက်တယ်လို့ကိုအဆင်ပြေတယ်လို့ဝင်ကူပြီးတော့ဝင်လို့ကြာကိုကျွမ်းကျင်တယ်လို့အဲ့လိုမျိုးပေါ့။ဒီတဲ့အတမှတ်ထားခွဲခြားထားအဲ့လိုမျိုးတော့မရှိပါဘူး
။ကိုစီကျူရှင်းခမ်းမမှာကျင်းပတဲ့နိုင်ငံတကာဆက်ရုပ်ပြိုင်ပွဲကိုဇူလိုင်18ရက်နေ့17ရက်နေ့ရက်ကျင်းပမှာပါ။သုံးနိုင်ငံစီပါဝင်တဲ့အက်ကွာနဲ့ဟိုက်ဒရိုအသင်းနှစ်သင်းရှင်ပြိုင်မှာဖြစ်ပြီးဒီပြိုင်ပွဲမှာပါဝင်တဲ့အသင်း60ရာခိုင်နှုန်းဟာအမျိုးသမီးအသင်းဒါမှမဟုတ်အမျိုးသမီးတွေကစီစဉ်တဲ့အသင်းတွေဖြစ်ပါတယ်။ဇူလိုင်18ရက်နေ့ညနေဘက်မှာတော့စုပေးပွဲအခမ်းအနားကျင်းပမှာဖြစ်ပြီးပထမဒုတိယတတိယစုတွေကိုပေးအပ်ချီးမြှင့်မှာပါ။ဒီစုပေးပွဲအခမ်းအနားကိုကမ္ဘာ့ဘဏ်ဥက္ကဋ္ဌဒေါက်တာဂျင်မြုံခင်လဲတက်ရောက်အမှာစကားပြောကြပေးမှာပါခင်ဗျာ
။ကိုအောင်ပါရှင်။